ဒီစီစဉ်ကို Joyce Meyer မှုတော်စာလုံးငန်းဖော်ရင်များနဲ့မိတ်ဆွေများ၏လူရမ်းမှုဖြင့်စီစဉ်သည
်မာရင်ချင်းတို့စိတ်ထဲမှာမှားကောင်းမှားမယ်အသေးစားအပြည့်မာရင်မယ်တို့ရဲ့စိတ်ဝိညာဉ်ထဲမှာတော့ဖြောင့်မတ်ခြင်းတရားရှိတယ်သင်တတမှာဘုရားသခင်ရဲ့ဖြောင့်မတ်ခြင်းတွေမှန်ကန်တဲ့စိတ်ကူးကြံစည်နဲ့လူရင်းဆန္ဒတွေပြည့်နေတယ်ဖြန့်ရှင်ကမှန်ကန်တဲ့အရာတွေလှုပ်ဆောင်မှုကရိယာတစားပလာများမပေးခဲ့ဘူးဆိုရင်ကမ္ဘာရဲ့ပြင်ပထွက်ပြီးမှန်ကန်တဲ့အရာတွေကိုလှုပ်ဆောင်မှုဘယ်တော့မှပြေးမှာမဟုတ်ပါဘူးရောမအခန်းကြီး6ခန်းငယ်1ကောင်းပြီငါတို့ဗာပြောကြမလဲဖျားရှင်ရဲ့ကျေးဇူးတော်အသက်တာထဲမှာစီစဉ်ပြီးမြောင်များစွာခံစားရရှိဖို့အတွက်ကျမတို့ကပြစ်ထဲမှာပဲဆက်လက်ရှိနေဦးမလားရှင်ဘောလူကပြစ်ရပြဿနာတစ်ခုပဲလို့လူတွေကိုသင်ကြားပေးခဲ့ပေမဲ့ကျေးဇူးတရားဟာပြစ်တရားတဲ့ပုံမှုများပြပါတယ်တကယ်လို့များလူတွေကအကူအညီအတွက်ဖျားသခင်စီလက်ပြန်လာမယ်ဆိုရင်တော့စုံစမ်းနှုတ်ဆက်ရှင်တွေအပြစ်အားလုံးကိုဖျားရဲ့ကျေးဇူးတော်ကကူညီမဆာမှာဖြစ်ပါတယ်ဒါအပြင်ခရစ်တော်ကိုကယ်တင်ရှင်အနေနဲ့လက်ခံတဲ့အခါကျမတို့အသက်တာမှာဘာတွေဖြစ်လာမလဲနေနေတဲ့အရာတွေဝိညာဉ်မိုင်းဆိုင်ရာမှာဘာတွေဖြစ်လာမလဲဆိုတာကျမတို့သေဆုံးတဲ့အခါမှာကောင်းကင်နိုင်ငံပေါ့ဖို့လက်မဲ့ရရှိုံနဲ့ပို့ပါတယ်ကျမတို့အပြစ်လွတ်ခြင်းခံရတာလည်းပို့ပါတယ်ကျမတို့ယေရှုခရစ်တော်ကိုယုံကြည်လက်ခံလိုက်တဲ့အခါကျမတို့ဟာအသက်တာအသစ်လူသစ်ကိုရပါတယ်ကျမတို့ဟာအထဲမှာလူသစ်ဖြစ်လာပါတယ်ကျမတို့ဝိညာဉ်ထဲမှာဘုရားသခင်ထည့်သွင်းပေးတဲ့တစုံတစ်ခုဆိုရင်သူ့အတွက်အသက်ရှင်ရုံသာမကလူအင်းစန္ဒအသစ်တွေပါပါဝင်ပါတယ်အသက်တွေရရှိမှာပါအခုပဲရုတ်တရက်ကြီးသင်ရဲ့နှဆိုင်တဲ့ထဲကတစုံတရာအကောင်းတဲ့အရာကိုလှုပ်ဆောင်ခြင်းလာတယ်ဒါပေမဲ့ကျမတို့ဟာအချိန်မောင်းများစွာကြဆုံးခဲ့တယ်အပြင်လူကိုနှဆိုးကဖိနှိပ်ချုပ်ချယ်ထားစေမှုလို့ပါနောက်ပြီးဘုရားသခင်လှုပ်ဆောင်စေခြင်းနဲ့ကောင်းတဲ့အရာကိုလှုပ်ဆောင်ဖို့အတွက်အတွင်းလူကိုနှုတ်ကပတ်တော်လုံလောက်စွာကြွေးမွေးဖို့လိုအပ်လို့ပဲဖြစ်တယ်အောင်မြင်ခြင်းတွေရဖို့ကျမတို့အချိန်ယူရမယ်ပြီးတော့ကျမတို့ကြီးထွားရမယ်ကျမတို့ကြည်ထွားရမယ်ကျမတို့ကြည်ထွားရမယ်ကြည်ထွားရမယ်ဆက်လက်ကြည်ထွားနေခြင်းဟာကောင်းပါတယ်သင်ကိုယ်သင်ယူသွင်းနေဖို့မလိုပါဘူးဘာဖြစ်လို့လဲဆိုတော့ခီးဆုံးကိုမရောက်သေးလို့ပါဝမ်းနည်းစွာနဲ့ချိန်များကိုဖြုံးနေကြတယ်ကျမတို့ကခီးဆုံးကိုမရောက်ရှိသလိုမရောက်ရှိသေးခြင်းဟာပျော်ရှင်တဲ့ခီးကဝေးစေတယ်တမန်ကျမ်းစာကကျမတို့ကဘုရားသခင်ရဲ့ပုံတံတော်ထဲမှာဆက်လက်အသွင်ပြောင်းလျက်ရှိတယ်အသွင်ပြောင်းလဲလျက်ရှိနေတယ်ယေရှုခရစ်တော်ဟာဘုရားသခင်ရဲ့လက်ရာဘက်မှာအစင်ထိုင်လျက်ရှိပြီးကျမတို့အတွက်ကိုစားပြုဆုတောင်းနေတယ်ကျမတို့ဟာအစင်မပြတ်လိုအပ်လျက်ရှိတယ်တမန်တော်ကြီးရှင်ဘောလူကငါသည်ချို့တဲ့သည်ဖြစ်စေကြွယ်ဝသည်ဖြစ်စေရောင်ရဲခြင်းကိုတင်ကြားခဲ့တယ်လို့ပြောခဲ့တယ်ကတင်ချင်းခံရလို့ရောင်ရဲတင်းနေလာနိုင်ခဲ့တယ်လို့ तू မပြောခဲ့ပါဘူးရောင်ရဲခြင်း तू ပြောတာကတင်ကြားခဲ့တယ်လို့ချက်ချင်းမေတ္တာထဲ၌ရှောက်လန်းဖို့တင်ယူလျက်ရှိတယ်။စုံစမ်းခြင်းတွေကကောင်းတဲ့အရာကိုလှုပ်ဆောင်ဖို့ကျမတင်ယူလျက်ရှိတယ်။ကောင်းတာလှုပ်ဆောင်ဖို့ကျမတို့အားလုံးဟာတင်ယူရမယ်။ကျမကလိုအပ်တဲ့နေရာမှာမရှိခဲ့ပေမဲ့ဘုရားသခင်ကိုကျေးဇူးတင်နေကျမကကိုယ်ပိုင်လမ်းပေါ်မှာရှိနေပြီ။အစဉ်ပြေပါတယ်ပြည့်စင်တဲ့ကဒီနေရာမှာကျမရှိနေပါပြီ။ဟာလေလုယာ။အောင်းမဲ့ကောင်းတဲ့အရာတစ်ခုကိုပြပြရမလား။ဂလာတိအခန်းကြီး1အခန်းငယ်20မှာပေါလုကငါဆိုတဲ့အရာဆက်လက်အသက်ရှင်တော်ဦးခရစ်တော်ကငါအထင်းနဲ့အသက်ရှင်ပြီးတယ်။အခုအသက်ရှင်နေတဲ့အသက်တာဟာလေဘုရားသခင်ရဲ့သားတော်ကိုယုံကြည်ခြင်းအပြင်အသက်ရှင်ခြင်းဖြစ်တယ်။မိတ်ဆွေတို့အဲ့ဒါဟာအံ့ဩဖွယ်ရာတိတ်ကောင်းတဲ့ရင့်ကျက်မှုပဲ။ရှင်ပေါလုဟာအနည်း20လောက်အသက်တာပြောင်းလဲခြင်းခံရတယ်ဆိုတာကိုမင်းတို့ကငါပြောနိုင်တယ်။ငါဆိုရရင်အသက်ရှင်တော့ဒမစကတ်သွားတဲ့လမ်းပေါ်ကအဖြစ်ပြငယ်လေးကအနှစ်20ရှိခဲ့ပြီးနောက်ဆုံးတော့အသွေးသားဇာတိအရာတွေဟာကားရိုက်မှာရိုက်ခဲ့ပြီးအသွေးသားဇာတိအရာတွေဟာကားရိုက်မှာရဲ့နဲ့ထားခဲ့ပြီးတော့အခုဆိုဘုရားသခင်အသုံးပြုဖို့အစင်သင့်ဖြစ်နေပါပြီကျမတို့ကနေတိုင်းဘုရားသခင်စီကိုတနေ့တာမှပျော်ရွှင်ဝမ်းမြောက်စွာနဲ့စောင့်ထိန်ပေးဖို့ဘုရားသခင်လှုပ်ဆောင်ပေးရန်အချက်20လောက်ပါတဲ့ဆူတောင်းချက်တွေကိုအိယာတက်ကပေးနေဖို့မလိုပါဘူးအိယာကထပြီးတော့ကိုယ်တော်ခန္ဓာစိတ်ဝိညာဉ်ကိုယ်တော်နဲ့ပြည့်ဝကြပါれကိုတော်ကျွန်ုပ်ကိုအသုံးပြုစေကြပါれကျွန်ုပ်အားဖြင့်လူတွေကိုတိတွေ့ပါကျွန်ုပ်အားဖြင့်လူတွေကိုစကားပြောပါကျွန်ုပ်အားဖြင့်လူတွေကိုကြည့်ပါကျွန်ုပ်အားဖြင့်လူတွေကိုပြုံးပြပါကျွန်ုပ်အားဖြင့်လူတွေကိုပေးပါဖျားသခင်ကိုအမြဲဆုတောင်းတတ်ကြတယ်ဦးဖျားရှင်ညီမဖြစ်တဲ့ဂျွန်းကိုကူညီပါမေရီကိုကူညီပေးပါဂျွန်းကိုမဆပါတနည်းခွဲလောက်ကြာတစုံတစ်ယောက်တည်းဆုတောင်းနေစမှာဖျားသခင်ကကျွန်မကိုဘာပြောလဲသိလားသင်ကူညီပေးလိုက်ပါတဲ့ဖခင်ကကျမကိုဘာပြောလဲဆိုတာသင်သိလားသင်ကိုယ်တိုင်လွယ်ကူစွာလုံနိုင်ခြင်းနဲ့မလုံနိုင်ခြင်းအရာတွေတောင်းလျှောက်ခြင်းကိုရပ်လိုက်ပါတော့ဟူးဟာလေလုယာ တစုံတခုကိုတစုံတခုကိုညီဖိုးအစွမ်းနေပေးထားလျက်ပါနဲ့မကူညီခြင်းမဲ့ဘုရားသခင်စီကိုဘယ်နှကြိမ်လောက်ဆူတောင်းခံချက်တင်ခဲ့တယ်လဲ။ဘုရားသခင်ကကျမတို့ကိုလိုအပ်မှုကိုဖော်ပြခဲ့ရင်အဲ့ဒီလိုအပ်မှုကိုဖြည့်ဆည်းပေးခြင်းအပြင်ပျော်ရွှင်ဝမ်းမြောက်စေခြင်းလို့ဖြစ်တယ်။တစုံတခုကကူညီပေးလိုက်ဖို့ဆူတောင်းတာမျိုးသူလိုမရှိပါဘူး။ကျမတို့ကကြီးမားတဲ့အလုပ်ကိုလုပ်နေတာပါ။ယောမအခန်းငယ်1အခန်းကြီး6အသေးကြပဲမဟုတ်လားအပြစ်တရားတွေသေတဲ့လူဟာဘလောက်ကြာကြာအသက်ရှင်နိုင်မလဲ။ကျမတို့ဟာယေရှုခရစ်တော်ကိုလက်ခံလိုက်တဲ့အခါအပြစ်တရားတွေသေခဲ့ကြတယ်။ကျမတို့ရဲ့နှလုံးသားထဲမှာအပြစ်ကိုနောက်ထပ်မလောက်ချင်တော့ဘူးသင်ရဲ့ဇာတိကအပြစ်လောက်ချင်ကောင်းလုပ်မယ်။ကားစဉ်တင်ပြီးအသေးမခံရသေးတဲ့သင်ရဲ့စိတ်တပိုင်းတစဟာအပြစ်လုပ်ချင်ကောင်းလုပ်မယ်အမှန်တကယ်ဖြစ်တဲ့သင်ဟာအသစ်ဖြစ်တဲ့သင်ဟာလူသစ်ဖြစ်တဲ့သင်ဟာဒုတိယမွေးခြင်းခံတဲ့သင်အပြစ်လုပ်ချင်မှာမဟုတ်ဘူးသင်ဟာဒုတိယမွေးခြင်းမခံရသေးခင်ချိန်မှာအသင်ပြစ်လုပ်ပြီးအလွယ်တကူခံယူနိုင်တဲ့တန်ရှင်သောဝိညာဉ်တော်ကိုစိတ်နှလုံးကျွတ်မဲ့ခံယူပြီးတော့ဒုတိယမွေးခြင်းခံပြီးတဲ့အချိန်မှာသင်အတွက်တကယ့်ကိုခက်ခဲပါလိမ့်မယ်ဝိညာဉ်တော်နဲ့ပျော်မွေ့မှုမရှိတဲ့ဒုတိယမွေးခြင်းခံပြီးတဲ့အချိန်မှာတက်တောင့်တတနေနိုင်ကောင်းနေနိုင်ပြီမဲ့ကြောက်စရာကောင်းပါလေ။နှစ်ချင်းမင်္ဂလာခံယူတဲ့ကျမတို့အားလုံးကယေရှုခရစ်တော်နဲ့အတူအသေးခံပြီးပြီဆိုတာကိုသင်တို့လစ်လျူရှုတာကြပြီလား။သင်ဟာရေထဲကိုနှိမ့်မြုပ်ခြင်းကိုခံလိုက်ရတဲ့အခါသင်ရဲ့လူဟောင်းဟာရေထဲမှာမြုပ်နှံခြင်းခံတယ်။ရေထဲကပြန်ထစင်မှာခရစ်တော်ကိုလက်ခံလိုက်တဲ့အချိန်မှာပဲအသက်တာအစ်ကိုရတယ်။ခရစ်တော်ကိုလက်ခံလိုက်တဲ့အချိန်မှာပဲဝိညာဉ်သဘောရဖြစ်ပျက်ခဲ့ပြီးရိုးရိုးလေးထွက်ပေါ်လာတဲ့နမိတ်လက္ခဏာတစ်ခုပါဒီရင်းနှင်းချင်းခံခြင်းဟာယန္တူဝိညာဉ်ဆိုးတွေကိုကျမအပြစ်တရားထဲမှာသေပြီးဖျားအတွက်အသက်ပြန်ရှင်တဲ့လူသစ်ဖြစ်ကြောင်းအရင်ကအပြစ်နဲ့ဆက်နွယ်ခဲ့တဲ့သူနဲ့ခြားနာတဲ့သူဖြစ်ကြောင်းကြော်ညာတဲ့နမိတ်လက္ခဏာအစ်တစ်ခုဖြစ်ပါတယ်ခရစ်တော်ကိုလက်ခံလိုက်တဲ့အချိန်မှာဝိညာဉ်အသက်ကိုရပြီဆိုတဲ့သဘောပါပဲရင်းနှင်းချင်းခံခြင်းအပြင်ခရစ်တော်နဲ့အတူကျမတို့သေပြီးမြုပ်နှံခြင်းခံလိုက်ပြီအဖဘုရားသခင်ရဲ့ဖုန်းတော်အပြင်ရှင်ပြန်ထမြောက်တဲ့ခရစ်တော်ဤသူကျမတို့ကလည်းယုတ်တိအကြီးအသက်တာအစ်မကျမတို့ဝင်စားကြလိမ့်မယ်ကျမတို့ကအသက်တာအစ်မဝင်စားကြလိမ့်မယ်ဒါကြောင့်ကျမတို့ဟာတာမန်အပြင်အသက်တာအစ်မဝင်စားကြတဲ့ဂလာတိအသင်းတော်အရှင်ပေါလုမိမာချက်တွေကိုအံ့ဩဖို့မလိုပါဘူးမှန်တဲ့ຢာတွေကိုလုတ်ဆောင်သားယုံမဲမှန်တဲ့ຢာတွေကိုလုတ်ဆောင်သားယုံမဲကျမသင်တို့ကိုပြောပြနိုင်မလားအရင်ရေးကြည့်တဲ့ຢာကိုသင်တို့ကိုပြောပြမယ်မှန်ကန်တဲ့ຢာလားတစ်ခုကိုမရခင်မှာမှန်တဲ့ຢာကိုတစ်ခဏလေးသင်တို့လုံနေခြင်းဖြစ်တယ်လူများကြည့်ရှုနေတဲ့ TV ကိုတေချာမှုတစ်ခုကျမပြုလုပ်ခြင်း ਨੇ မင်္ဂနေ့ရလတခုကိုမရခင်မှာမှန်တဲ့အရာကိုတခဏလေးတင်လုံနေရခြင်းဖြစ်တယ်တင်ဆိုင်ပြုတ်လိုက်တဲ့အခါမှာတင်မြိတ်သိငင်အချိန်နဲ့ငယ်ယူရပါလိမ့်မယ်စောင့်ဆိုင်ရမယ်လေအခန်းငယ်ကမှာတေခြင်းကိုခရစ်တော်နဲ့တလုံးတဝရဲမျှဝေခံစားရတဲ့အတွက်ကျွန်တော်တို့လည်းရှင်ပြန်တမျှောက်ခြင်းတတမှာဝင်စားရပါလိမ့်မယ်ကျမတို့ရဲ့ဇာတိပဂတိကိုခန္ဓာဟာဖခင်အတွက်အတ္တအသက်အဖြစ်ရှင်ပြန်ခဲ့တယ်ကျမတို့ရဲ့ဇာတိပဂတိကိုခန္ဓာဟာလဝါးကတိုင်းမှာရိမ့်နေတာချင်းခံရရတယ်။အဲ့ဒီခန္ဓာကိုဟာကျမတို့အသုံးပြုခိုင်းလိုတဲ့သူပေါ်မူတည်ပြီးအပြစ်ရဲ့တစားပလာဒါမှမဟုတ်ဖြောင့်မတ်ခြင်းရဲ့တစားပလာဖြစ်နိုင်ပါလေ။မကောင်းမှုတွေအသုံးပခံအကျိုးသက်ရောက်မှုမရှိတော့ဘူးဆိုရင်တော့အပြစ်ရဲ့ကြေကျွန်လဲဆက်လက်ဖြစ်နေတော့မှာမဟုတ်ဘူး။သင်တို့မဆုံးရှုံးစေခြင်းလို့ကျမတေချာမှုတစ်ခုတော့လုပ်ချင်ပါလေ။အထူးသဖြင့်ဒီຢာတွေနဲ့ရင်းနှီးမှုမရှိခင်တော့တင့်အတွက်တွေးစရာဖြစ်လာလိမ့်မယ်။ကျမအဲ့ဒီຢာတွေကိုစတင်လေ့လာခဲ့တဲ့နှစ်ပေါင်းများစွာကဆိုရင်ဒီຢာတွေကကျမရဲ့အုံနောက်ကိုမှွေးနောက်ထားသလိုပဲ။ဒီຢာတွေကိုနားမလည်ဘူးဆိုရင်တော့အသက်ရှင်စေလိုတဲ့အသက်တာအစ်မသင်ဘယ်တော့မှရှင်သန်နိုင်မှာမဟုတ်ဘူး။ခေါင်းအားနဲ့ပြည့်စုံစေတော်မူသောခရစ်တော်အပြင်သင်ဟာခတ်သိမ်းသောຢာကိုတတ်ဆွမ်းနိုင်တယ်။ကမ္ဘာပေါ်မှာကြီးမြတ်ထားတဲ့ပိုပြီးကြီးမြတ်တယ်။ကြီးမြတ်စွာအသက်ရှင်ပေးနေတဲ့သူဖြစ်တယ်။သင်ဟာတကယ်ပဲကြီးမြတ်တဲ့သူဖြစ်တယ်။တကယ့်ကိုကြီးမြတ်တဲ့သူပဲ။သင်ဟာတကယ်ပဲအံ့ဩဖယ်ရကောင်းတဲ့လူဖြစ်ပြီးတော့တကယ့်ကိုကောင်းမြတ်သောနှလုံးသားပိုင်ရှင်တွေဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဘုရားရှင်ဟာသင်အထက်မှာသူ့ရဲ့နှလုံးသားနဲ့သူ့ရဲ့ဝိညာဉ်တွေကိုထည့်သွင်းပေးထားလို့ပဲ။ပြီးတော့အံ့ဩဖယ်ရကောင်းတဲ့ကျမတို့ရဲ့အပြစ်အားလုံးကိုယူဆောင်ပြီးတော့သူ့ရဲ့ဖြောက်မှတ်ခြင်းကိုပေးခဲ့တယ်။အရာခတ်သိမ်းအားလုံးနဲ့တ ား၍အံ့ဩဖွယ်ကောင်းနေ။ယေရှုခရစ်တော်ရဲ့အသွေးအပြင်သင်ဟာဘုရားနဲ့ဖြောင့်မတ်တော်သူဖြစ်တဲ့သင်ရဲ့ဝိညာဉ်ထဲမှာလည်းဖြောင့်မတ်ခြင်းရှိတယ်။မှားယွင်းခြင်းမဟုတ်ဘူး။မှားယွင်းခြင်းရှိခဲ့မယ်ဆိုရင်လည်းသင်ရဲ့ဝိညာဉ်ထဲမှာတော့ဖြောင့်မတ်ခြင်းရှိတယ်။သင်တတမှာဘုရားသခင်နဲ့ဖြောင့်မတ်ခြင်းတွေ၊စိတ်ကူးကြံစည်တွေ၊လူအင်ဆန္ဒတွေနဲ့ဘုရားရှင်ကမှန်ကန်တဲ့အရာကိုလှုပ်ဆောင်မှုကိရိယာတစားပလံများမပေးခဲ့ဘူးဆိုရင်ကဘာရဲ့ပြင်ကိုအတွက်ပြီးမှန်ကန်တဲ့အရာတွေလှုပ်ဆောင်ဖို့ဘယ်တော့မှပြေးမှာမဟုတ်ပါဘူးဒီလိုဆိုရင်အဲ့ဒီအရာဒီမှာပဲပေါ့သင်ရယူပိုင်ဆိုင်ပြီးပြီပဲတန်းယူပိုင်ဆိုင်ပြီးပြီပဲဒါပေမဲ့ဝိညာဉ်ဆိုးကအဲ့ဒီအရာကိုသင်သိမှာမလို့လားဘူးလေဒါကြောင့်သင်ဟာဘလို့ဆိုးတယ်လေသင်ဟာဘလို့မကောင်းဘူးလေပြီးတော့အချိန်များစွာသင်ဘလို့ကြဆင်းတယ်လေဒီအရာကိုသင်ဘလို့မလုပ်တယ်လေဟိုအရာကိုသင်ဘလို့မလုပ်ဘူးလေသမမဘူးဆိုတဲ့အတွင်းနေနဲ့တွင်းနေစေခြင်းနဲ့ဒါကြောင့်ဒီဝิญဉ္စိုးကိုပြန်လည်တုတ်ပြန်ဖို့ကျမပြောနေတာပါကျမကခရစ်တော်၌လူသစ်ဖြစ်ပြီးကျမကအောင်မြင်သူတဲ့သာဝေးအောင်မြင်တော်သူဖြစ်တယ်ကျမရဲ့အပြစ်တွေအလုံးလွတ်ချင်းခံပြီးပြီဖျားရှင်ရဲ့မြောက်မှတ်ခြင်းတွေနဲ့ပြည့်ဝတော်သူဖြစ်တယ်ကျမကြည်ထွားစေပါခရစ်တော်ထဲ၌သင်တို့ရဲ့စိတ်နှလုံးကိုဆက်လက်အနံထားပါကိုယ့်ရဲ့အမအကိုတောင်းဝင်ဖို့ဆိုလို့ခြင်းမဟုတ်ပါဘူးဒါပေမဲ့အဲ့ဒီအရာတွေကိုအချိန်တိုင်းမစဉ်းစားနိုင်ပါဘူးပြီးတော့မလုံနိုင်တဲ့ဘဲရအောင်မဆိုကျမတို့မလုံပါဘူးမလုံပါဘူးမလုံပါဘူးအခန်းငယ်30အခုနည်းငယ်ကြော်ပြီးပြောခြင်းနဲ့ခရစ်တော်ရဲ့အသေးခံခြင်းဟာအပြစ်အတွက်တစ်ချိန်သာအသေးခံပြီးအလုံးအတွက်ပေးဆက်ပြီးပြီသူရှင်ပြန်ထားမြောက်တဲ့အသက်တာဟာဘုရားသခင်အတွက်အသက်ရှင်ခြင်းဖြစ်တယ်ဒီလိုဆိုရင်သင်ကိုယ်တိုင်အပြစ်ထဲမှာအသေးခံခြင်းကိုစဉ်းစားကြည့်လိုက်ပါဟူးအဲ့ဒီအရာကိုကျွန်မကြိုက်တယ်စဉ်းစားရဆိုတာတွေးတော့မှုရဲ့ဖြစ်စဉ်တစ်ခုသင်ကုန်သင်ဘယ်လိုတွေးမလဲသင်မတွေးမိဘူးဒီလိုစုံစမ်းခြင်းမျိုးကိုငါမခံစားနိုင်ဘူးအိုးဘုရားရှင်စုံစမ်းမှုမျိုးကိုကျွန်မမရပါစေနဲ့အိုးဘုရားရှင်မဟုတ်ဘူးအဲ့ဒီအရာမဟုတ်ဘူးဘယ်ရမှမဟုတ်ဘူးဂျေဇုပြုပြီးဘုရားရှင်ခွင့်မပေးပါနဲ့အဲ့ရကျွန်မထာမယူဆောင်ပါပါဖယ်ရှားပေးပါကျွန်မအကန့်တပန်းမှာရှိတဲ့နှောက်ရက်ပေးတဲ့သူကိုကျွန်မထာမဖယ်ထုတ်ပေးပါဖျားရှင်ခရီးရန်တောက်ရှိတဲ့နေရာမှာလှုပ်ဆပ်မလုပ်နိုင်တော့ဘူး။ပေါင်ထဲမှာကျမအလင်းဖြစ်ဖို့ကျွန်တော်တို့ဖျားအတွက်အသုံးပြုဖို့ဆူတောင်းထားတော့လေ။ကျမဆက်လက်ခံနိုင်စမ်းမရှိလို့အဲ့ဒီနေရာကနေလွတ်မြောက်ခွင့်ကိုတော်ရှင်ပြသပေးပါ။ Oh, sha sha sha. သင်လှုပ်တဲ့နေရာမှာတူးတဲ့ခရီးရန်မိသားစုထဲမှာတူးတဲ့ခရီးရန်ဖြစ်နေခဲ့ရင်သင်ဟာ25ချိန်လောက်တွေးထားတာပိုကောင်းတယ်ပြီးတော့လူတိုင်းနဲ့အတူတူမဆုံးဖြတ်ခင်မှာလာမယ့်နှစ်အတွက်ဆူတောင်းထားတာပိုကောင်းတယ်သူတို့အမောင်ထဲမှာပဲလုံးဝအသက်ရှင်ခွင့်ပေးလိုက်ပါကြီးမားတဲ့သင်ရဲ့တုံ့ပြန်မှုတွေကျေးဇူးတင်ပါတယ်သင်ဘာကြောင့်မတုံ့ပြန်မှုလဲဆိုတာသင်သိလားကျမတို့ကတွေးတော်နေလို့ပဲဖြစ်တယ်ကောင်းပြီကျမတို့တော့အဲ့ဒီဟာသိစင်ပြည်ဘူးအပြစ်ထဲမှာသေပြီးဖြောင့်မတ်ခြင်းနဲ့မှအသက်ရှင်ဖို့သင်ကိုယ်သင်စဉ်းစားကြည့်ပါသင်ကိုယ်သင်ဘလို့ထင်တယ်လဲ။ကောင်းပြီသင်သိလား။ကျမကချောကလက်မုန့်ချောက်ပြားတစ်ခုကိုတွေ့ခဲ့မယ်ဆိုရင်။တစ်ခုတည်းစားမှာမဟုတ်ဘူး။ကျမကိုပြောပြတဲ့လူတွေရှိတယ်။အိုးကွကီတစ်ခုတည်းတော့မစားနိုင်ပါဘူး။အိုးခဏလေး။သင်ဟာကွကီတစ်ခုကိုစားနိုင်တယ်မစားဘဲနဲ့နေနိုင်တယ်။ကွကီတစ်ခုလည်းသင်စားနိုင်တယ်။သင်စားလို့ရတယ်မစားလို့လည်းရတယ်။ဒုတိယငွေချင်းခံပြီးပြီ။တန်ရှင်သောဝိညာဉ်တော်နဲ့ပြေးဝတဲ့သူဖြစ်တယ်။ကွကီတစ်ခုတစ်ပုံးကွကီတစ်ခုပီယာတပလင်းဝင်းရီစေဝါတစ်ခုခုအရက်တောက်တာအစင်လိုက်တိုင်းမစားတာတို့ကိုတင်လျှောက်ကြွားဝါနေကြမလို့ပါဘူးလိုအပ်တာတစ်ခုကတော့တင်ဟာခစ်တော်ထဲမှာရှိနေဖို့ ਨੇ တင်ဟာခစ်တော်ထဲနဲ့ရှိနေကြောင်းကိုဝิญဉ္ဇိုးကိုသိခွင့်ပေးလိုက်ပါနောက်အကြောင်းအရာတစ်ခုကတော့တင်ဟာဘုရားကျောင်းကလူများနဲ့မိသားယာဖွဲ့တချင်းဆိုရန်ဖြစ်ပေမဲ့အိမ်မှာတောက်တဲ့ရှိတဲ့အခါမှာလေသင်ဟာဘလို့လူလဲဆိုတာသိဖို့သင်ယူဖို့လိုအပ်တယ်။အာမင်။ကောင်းပြီငါမလုံနိုင်ငါမလုံနိုင်ငါမလုံနိုင်ငါမလုံနိုင်။အပြစ်ထဲမှာသေပြီးတော့ဖခင်အတွက်အသက်ရှင်ပါ။စဉ်းစားပါ။ဒါကြောင့်အခန်းငယ်စနစ်အပြစ်ကိုခန္ဓာကိုယ်ထဲမှာဘယင်အဖြစ်နဲ့အုပ်ဆိုးခွင့်မပေးပါနဲ့။သင်ခါရပျက်စီးနိုင်တဲ့ခန္ဓာကိုယ်ထဲမှာโอเคအခန်းငယ်73အိုးဖျားသခင်အခန်းကြီး6အငယ်73သင်တို့ဤကိုရင်ငါများကိုဒုစရိုက်လက်နဲ့ဖြစ်စေ၍အပြစ်တရားနဲ့မဆက်သဘဲသေခြင်းမှပြန်ရှင်ကြလော့အသက်ရှင်သောသူကဲ့သို့ဖျားသခင်ထံမိမိကိုယ်ကိုဆက်သကြလော့ဇုံတူးရဲ့လိုတော်မှာ စင်စင်မပြတ်တင့်ကိုတင်စေခံမယ်ဆိုရင်တင်အမိန်နာခံသူရဲ့ကြေးကျုံဖြစ်လာမယ်ဆိုတာတင်မသိဘူးလားတင်တို့ဟာအချင်းမျိုးမျိုးတို့ရဲ့ကြေးကျုံဖြစ်ရခြင်းဖြစ်ကိုရရှိခံစားနေရတယ်ယောမကျောက်အခန်းငယ်၁၆မှာလည်းဆက်ပြောထားပါတယ်ဘာကြောင့်လဲဆိုတော့အရိယာကိုထက်ခါတည်းလည်းကျင့်ခဲ့လို့ဖြစ်တယ်ပြီးတော့အရိယာတင့်တတာမှာထိန်းချုပ်ခဲ့တဲ့အခန်းကဏ္ဍဖြစ်လာတယ်ဖျားရှင်ကကျမတို့ကိုအပြစ်ကထိန်းချုပ်ခံရတာမျိုးမလို့ကျင်ပါဘူးသူလိုရှိတာကဘာကြောင့်လဲဆိုတော့အရိယာကိုအတွင်းပိုင်းကဥဆောင်မှုလမ်းညွန်ပေးမှုနဲ့ထိန်းချုပ်မှုတွေပါအခုဝိညာဉ်ဆုံးအောင်ဆိုရင်ဖိနှိပ်မယ်တွန်းချမယ်ညှင်းဆဲမှုတွေလုပ်လိုက်မယ်ပြီးတော့သူကဖျားသခင်နဲ့ပတ်သက်တဲ့အကြံပေးတာတွေကိုလမ်းပြပေးတဲ့အရာတွေကိုမမြင်နိုင်နဲ့မသိတာတဲ့သိငယ်တဲ့လှုပ်ဆောင်မှုတွေပဲဖြစ်တယ်တကယ့်ကိုသေးသေးလေးပါအတိရနဲ့ဘာကြောင့်ကောင်းကြီးမဖြစ်တာလဲဘာကြောင့်ယောက်ျားမရှိတဲ့မိမရဲ့ကလေးတွေကိုတညလောက်ဝိုင်းကြည့်ပေးခြင်းအဖြစ်မကူညီတာလဲဒီလိုဆိုရင်တညလောက်တော့သူမကောင်းကောင်းငြိမ်သက်စွာအိတ်နိုင်မှာပေါ့ဖျားချောင်းပြီးတော့ငွေချင်းတွေနဲ့ရှောက်သွားနေမယ့်အစားအသက်ကြီးတဲ့အဖိုးအိုဇနီးမောင်နှံကိုဘာဖြစ်လို့နေ့လေစာခုံမကျွေးရတာလဲအလွန်သိငယ်တဲ့အတွေ့လေးပါအလွန်သိငယ်တဲ့စုံစမ်းခြင်းပဲသင်တို့ပေါ်ကောင်းဖို့ကျွန်မစုံစမ်းခြင်းခံခဲ့ရတယ်မင်းသိတာပါလေယေရှုခရစ်တော်လှုပ်ဆောင်တဲ့ကဲ့သို့စုံစမ်းခြင်းခံခဲ့ရတယ်ဒါပေမဲ့ကျွန်မတို့စတင်တွေ့တော့တာကဆိုလိုတဲ့အရာကဘာလဲကုန်ချမ်းရာကဘာလဲပြီးတော့ကျမဆိုလိုချင်တာကအဲ့ဒီအရာအသွေးသားကဲ့သို့ပဲအရင်လျင်မြန်နေဖျားသခင်အလိုရှိတဲ့ကောင်းတဲ့အရာတွေနဲ့လွှဲဆောင်မှုကိုပြီးဆုံးစေနိုင်ပြီးတော့အဲ့ဒီအရာတစ်ခုလုံးကိုလွတ်မြောက်သွားစေနိုင်ပါလေဒါကြောင့်သင်ပါကိုဆက်တာမလဲဇာတိကိုဆက်တာမလားဝိညာဉ်ကိုဆက်တာမလားကိုကဘယ်ရမ်းဆိုစတပြီစတလို့ရင်တော့သင်ဟာအဲ့ဒီအရာတွေရဲ့ကြေးကျွံဖြစ်လာမယ်အဲ့ဒါကြောင့်တပည့်တော်တွေဟာသူတို့ကိုသူတို့ခရစ်တော်ရဲ့ကြေးကျွံလို့ခေါ်ကြတယ်သူတို့တွေဟာခရစ်တော်ကိုအစေခံခြင်းနဲ့နေရာကနေဖျားသခင်အတွက်စတပြီစတကြတယ်သူတို့တွေဟာခရစ်တော်ရဲ့အစေခံကျွံအစေခံကျွံဖြစ်ခြင်းခဲ့ကြတယ်ခရစ်တော်မိမာခဲ့တဲ့အရာရာတိုင်းကိုသူတို့လှုပ်ခြင်းခဲ့ကြတယ်သင်တို့လှုပ်ဆောင်ခြင်းဟာတပည့်တော်တွေအစီကံကြုံဖြစ်ခြင်းနဲ့ခရစ်တော်မိမာတဲ့အရာတိုင်းကိုသူတို့လှုပ်ခြင်းကြတယ်ကျမတရားဟောခြင်းတဲ့တာ၍ကောင်းပါလေယောမအခန်းကြီးခွန်ခန်းငယ်15ငါသည်ကိုကျင့်သောကျင့်ကိုမနစ်သက်ကျင့်ကျင်သောကျင့်ကိုငါမကျင့်ယုံရှာပွေသောကျင့်ကိုကျင့်ထို့သောငါသည်မကျင့်ကျင်သောကျင့်ကိုကျင့်လျင်သတိရနိုင်မလားပြည့်ညက်တရားဖြောက်သည်ဟုငါဝန်ခံ၏ရှင်ဘောလူကသူဟာဒုတိယမွေးခြင်းခံပြီးတဲ့သူဖြစ်တယ်ဆိုတာသူသိတယ်သူဟာလူသစ်ဖြစ်တယ်ဆိုတာသူသိတယ်ကောင်းပြီငါကိုကမတိန်ကျုံနိုင်မဲ့လူသစ်အနေနဲ့အသက်မရှင်ခဲ့ဘူးဆိုရင်တော့ငါထင်ပါတယ်ပရိညင်ဟောင်းကပြည့်ညက်တရားဖြောက်သည်လို့ငါဝန်ခံတယ်ငါကိုတိန်ကျုပ်ဖို့လိုအပ်မှာပါအဲ့ဒါကလည်းမမှန်ဘူးဆိုတာသူသိတယ်ဒါကြောင့်ဒီရားတွေမြင်လာအောင်သူကြော်ဖြတ်ခဲ့ရတယ်သူဟာသူ့ကိုယ်သူလူသစ်ဖြစ်တယ်ဆိုတာကိုလည်းသူသိတယ်ဒါကြောင့်ဆိုလိုခြင်းကအခန်းငယ်၁၉ထိုမကောင်းသောကျင့်ကိုငါကိုယ်တိုင်ကျင့်သည်မို့ငါထဲ၌နေသောအပြစ်တရားသည်ကျင့်၏အခုကျွန်မအဲ့ဒါကိုနားမလည်ခင်နှစ်ပေါင်းများစွာလေ့လာခဲ့ရတယ်။ကောင်းပြီရှင်ဘောလူကငါလုတ်ခဲ့တဲ့အရာကငါလုတ်ခဲ့တာမဟုတ်ဘူးလို့သူကပြောတယ်။ဘသူလုတ်တယ်လဲသင်သိလားဘသူလုတ်တယ်လဲ။လူကောင်းသောဘောနဲ့လူသစ်သဘောကိုကျွန်မနားမလည်ခဲ့ဘူးဇာတိသဘောနဲ့ဝိညာဉ်ဇာတိကိုလည်းနားမလည်ခဲ့ဘူး။တဲ့အခုကျွန်မထပ်ပြောမယ်။သင်ဟာခရိယန်တယောက်ဒီအစာဘူးထဲမှာလည်းသင်ဟာခရိယန်တယောက် TV ကြည့်နေတဲ့ခရိယန်တယောက်ဖြစ်ပြီးဒီဟာတွေကိုသင်နားမလည်ခဲ့ဘူးဆိုရင်ခန္ဓာစိတ်ဝိညာဉ်ရဲ့ဌာနချက်တွေကိုတော့သင်နားလည်ဖို့လိုပါလိမ့်မယ်ချစ်မိတ်ဆွေဖျားရှင်ဟာသင်ရဲ့ဝိညာဉ်ထဲမှာကျင်းဝတ်ပြီးတော့သင်ရဲ့ဝိညာဉ်ထဲကနေသင်ကိုလူသစ်ဖြစ်စေတယ်သင်ရဲ့ဝိညာဉ်ထဲမှာအံ့ဩဖွယ်ကောင်းတဲ့အရာအောင်မြင်ခြင်းတွေနဲ့ဖျားကိုဝန်ခံအနံ့တဲ့အတ္တတာရှိတဲ့အရာအလုံးဟာသင်ရဲ့ဝိညာဉ်ထဲမှာရှိတယ်အပြင်ကဘက်ကဖျားတွေတော့သင်ကြုံတွေ့ရမှာပဲနတ်ဆိုးကတော့အပြင်ဘက်ကနေအလုတ်လုံနေမှာပဲ။သင်ကဘယ်ဖျားမျိုးကိုရင်ဆိုင်မလဲဆိုတာသုံးဖြတ်ရမယ်။ဘယ်သူ့ကိုစက်တာမလဲဆိုတာသုံးဖြတ်ရမယ်။ဘာဖြစ်လို့လဲဆိုတော့မိတ်ဆွေဘယ်သူ့ကိုပဲဖြစ်ဖြစ်စက်တာခဲ့မယ်ဆိုရင်ကိုစက်တာလိုက်တဲ့သူရဲ့ကြေးကျွံဖြစ်လာလိမ့်မယ်။အဲ့ဒါအမှန်တရားပဲမိတ်ဆွေစဉ်းစားပါ။ဖျားသခင်ကိုဝန်ခံအနံ့ဖို့ဆိုတာမလွယ်ကူပါဘူး။ဒါပေမဲ့ဘလောက်အချိန်ကြာပေမဲ့ထိတ်တန်ပါတယ်။ဒါကြောင့်ဘုရားသခင်တင့်ကိုလှုပ်ဖို့ခိုင်းတဲ့အရာတွေကိုချက်ချင်းလှုပ်ပါနှိမ့်ချဖို့လိုအပ်တဲ့နေရာမှာနှိမ့်ချဖို့နဲ့ဘုရားရှင်ကတင်မလှုပ်နိုင်တဲ့အရာကိုမခိုင်းပါဘူး မိတ်ဆွေတက်တော့လိုအပ်ချင်မှလိုအပ်မယ်ဒါပေမဲ့မိတ်ဆွေလုံနိုင်ပါတယ်ကျမခွန်အားပေးခြင်းနဲ့တင်လုံနိုင်တဲ့အရာတွေပဲလုပ်ပါစုံစမ်းခြင်းကိုဘယ်လိုအကင်တွေဖြစ်ရှင်းမလဲဆိုတဲ့မေးခွန်းကိုဖြေဖို့ဂျင်ဂျာကပါဝင်ကူညီပါလိမ့်မယ
်ကျေးဇူးပဲ Joyce တင်တင်ကြားခဲ့တဲ့သင်ခန်းစာတွေထဲမှာမှားတဲ့အရာကိုဖြစ်ဖြစ်မနဲ့အရာကိုဖြစ်ဖြစ်ဘယ်အရာကိုမဆိုဝန်ခံရင်ဝန်ခံလိုက်တဲ့အရာရဲ့အခြေချုပ်ဖြစ်လာတယ်။ကျမတို့ဟာကောင်းတဲ့အရာလုပ်တဲ့နေရာမှာကောဒါမှမဟုတ်ဆိုးတဲ့အရာလုပ်တဲ့နေရာမှာပုံမူကျွမ်းကျင်လာတယ်။တစ်ခါတလေမှခက်ခဲတယ်လို့ထင်ရတဲ့နေရာတွေမှာမေးခွန်းတွေပေါ်ထွက်လာတယ်။ဒီမေးခွန်းတွေကိုကျမနှစ်သက်တယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့လည်းကြုံတွေ့ရလို့ဖြစ်တယ်။အခုမေးခွန်းဟာ New Jersey ကလာတာဖြစ်တယ်။သူတို့မေးချင်တာကမေတ္တာမပြတဲ့တဲ့သူကိုမေတ္တာပြဖို့ခက်ခဲတယ်ဆိုတာကျမတွေ့ရှိခဲ့တယ်။
ဥပမာ
စုံတူကမလေးစားဘူးဆိုပါတော့သူတို့ဟာမှားယွင်းကြောင်းဖော်ပြလိုက်ခြင်းအဖြစ်ကျမမှာမေတ္တာထဲမှာမရှောင်လန်းဘူးကိုကိုကိုစုံစမ်းခြင်းခံရတယ်အဲ့ဒါကလည်းမှားတဲ့အဖြစ်ပဲအဲ့လိုဆိုစုံစမ်းခြင်းခံရပြီးသူတို့မှားယွင်းကြောင်းသိနေတယ်ဒါကြောင့်မေတ္တာထဲမှာရှောင်လန်းမှုဘလို့ပုံသက်သေးကြောင်းလှုပ်ဆောင်တင်တယ်လဲဆိုတာတစုံတူကမှားယွင်းနေတာတော့ဘလို့ရှောင်လန်းမလဲ
ကျမတင်တာတခြားသူတွေရဲ့မှားယွင်းမှုကိုကြုံတွေ့ရတဲ့အခါစဉ်းစားမိရတာကျမတို့ကအဲ့ဒီလူတွေဘာတွေမှားတယ်လဲဆိုတာကိုလူတိုင်းကိုပြောချင်ကြအဲ့ဒါကကြီးမားတဲ့စုံစမ်းခြင်းခံရတာပဲသင်အဲ့ဒါလိုမဟုတ်သင့်ဘူးတင်အဲ့ဒီလိုမလုပ်သင့်ဘူးတင်အဲ့ဒီလိုမလုပ်သင့်ဘူးကျမရောမနှစ်တစ်ကိုအမြဲနှလုံးသွင်းနေဘာပြောလဲဆိုတော့သူတစ်ပါးအပြစ်ကိုစစ်ကြောစီရင်တဲ့သူဟာကို့အပြစ်ကိုမဖုံးနိုင်ရတင်သိလားအံ့ဩဖို့မကောင်းဘူးလားဂျင်ဂျာတစ်ပါးသူကိုစစ်ကြောစီရင်တဲ့အရာကိုယ်တိုင်ကျူးလွန်မိတာပဲ
ဟုတ်ကဲ့အံ့ဩစရာနဲ့ကြောက်ဖို့ကောင်းတယ
်ဘာကြောင့်လဲဘာကြောင့်လဲဆိုတော့ကျမတို့ကကို့အတွက်အမြဲတမ်းစင်ကြယ်ရှိတယ်တခြားသူအတွက်ဆိုရင်တော့စင်ကြယ်မရှိကြဘူ
း
ပထမဆုံးအနေနဲ့ကျမအသိပေးချင်တာကတကယ်လို့များကျမကတစုံတူကြောင့်ဒီကနေ့စိတ်တူခဲ့ရတယ်ဆိုရင်တခြားသောအချိန်တွေမှာကျမကြောင့်တခြားသူတွေစိတ်တူကောင်းစိတ်တူရမှာပဲတခြားသူတွေကိုလွယ်လွယ်နဲ့စီရင်ဖို့အချိန်စောပါသေးတယ်တကယ်လို့များကိုဟာအားနည်းတဲ့သူဖြစ်ပြီးဖျားသခင်ကချိန်မှန်များစွာကျမတို့ကိုခွင့်လွှတ်ခြင်းခံခဲ့ရတာကိုသိခဲ့ရင်ပေါ့ဖျားသခင်ရဲ့တနာချင်းကရုဏာကြောင့်ကိုများများတွေးကြည့်ပြီးတော့ကျမတို့အသက်တာရဲ့နေ့စဉ်တိုင်းမှာဖျားသခင်ဘယ်လောက်များကရုဏာပြခဲ့တယ်လဲဆိုတာတွေပေါ့ကျမတို့ရဲ့မှာပြည့်စုံခဲ့မယ်ဆိုရင်ကျမတို့ရဲ့အသက်တာမှာခရစ်တော်မလို့အပ်တော့ဘူးလေ
ဟုတ်ကဲ့
ကျမတို့ဘဝမှာပြည့်ဝစုံလင်တဲ့တငယ်ချင်းမိတ်ဆွေတွေကောင်းမွန်စုံလင်တဲ့အလုံးနဲ့ပြည့်စုံနေတဲ့တငယ်ချင်းတွေလှပတဲ့အလုပ်တွေရှိနေတဲ့သူတွေအပြစ်ကင်းတဲ့အသင်းတော်မရှိဘူးလို့ကျမသိတယ်ကျမတို့ကမှားတတ်ပါလေခေပြေးလေးမှာရှိတဲ့နှုတ်ကပတ်တော်ကပြောတာကကျမတို့ရဲ့အာနေချက်ကိုသိတဲ့အမြင့်ဆုံးသောယေဘရဟိဖြစ်တဲ့ခရစ်တော်ကျမတို့အတွက်ရှိတယ်ဘာဖြစ်လို့လဲဆိုတော့ယေရှုခရစ်တော်ကိုယ်တိုင်ကကျမတို့လိုစုံစမ်းခြင်းခံခဲ့ရလို့ဖြစ်တယ်
ဟုတ်ကဲ့
ယေရှုခရစ်တော်ကိုယ်တိုင်ကကျမတို့ကြုံတွေ့ရတဲ့အရာတိုင်းမှာသူလည်းကြုံတွေ့ခဲ့ရတာဖြစ်တယ်ဒါပေမဲ့သူဘယ်တော့မှအပြစ်မကျူးလွန်ခဲ့မိပါဘူးကျမဆန္ဒရှိတာကတော့တပါးသူရဲ့အပြစ်ကိုစင်ရင်မဲ့အစားပထမဆုံးစေခိုင်းသူတစ်ခုကိုသင်ရရှိမှာဖြစ်တယ်အဲ့ဒီစေခိုင်းမှုကတော့သူတို့ကိုပြန်ချဖို့ပဲမတုတ်ပြန်ဖို့အတွက်သင်ယူရမှာပဲအဲ့ဒီခံစားချက်မျိုးနဲ့မတုတ်ပြန်မဲ့ဖခင်ရဲ့နှုတ်ကပတ်တော်နဲ့ပြန်တုတ်ပြန်ရမယ
်ဒါတကယ်စင်းမြန်တစ်ခုပဲ
ပြီးတော့အဲ့ဒါကအချိန်ယူရမယ်လी
ဟုတ်တာဗောမကြသေးခင်ကပြောတန်ကြားဖို့တယ်ဒါကိုဘသူပြောလဲဆိုတာမသိဘူးကျမတို့ဟာတပါးသူကိုသူတို့ရဲ့လောက်ရက်တွေပေါ်မှာ
ပြည့်စုံနေ
တာဒါပဲမဲကျမတို့ကိုကျမတို့တော့ရည်ရွယ်ချက်တွေနဲ့စီရင်ကြတယ်လေအဲ့ဒီအကြောင်းအရာကိုများတွေကတော့မသိကြဘူး
တချို့နေ့တွေမှာကိုခန္ဓာပိုင်းဆိုင်ရာဆူဆူဝါးခံစားရမယ်မီးတွန်းတောက်တီးရသူဖြစ်မယ်အဲ့လိုဖြစ်နေတာတော့ကိုကိုကိုသတိထားမိမှာမဟုတ်ဘူးတစုံတစ်ယောက်ဘလို့ဖြတ်သန်းနေရတယ်ဆိုတာကိုတကယ်သိမှာမဟုတ်ပါဘူးကျမဆိုလိုတာကပြင်လောကမှာရှိနေတဲ့သူတွေခံစားချက်တွေကိုလीဈေးတို့ကုံစုံစံတို့မှာရှိနေတဲ့အလုပ်သမားတွေသူတို့ရဲ့ခံစားချက်တွေကိုကျွန်တော်တို့သိအောင်ပြင်ပါမယ်အခုတင်းရဲ့ဆိုလိုတဲ့မှာကျမဈေးဝယ်ပြီးတော့ပတ်စံဖြုံးဖို့ပဲတင်းရဲ့ပစ္စည်းမြေငွေမှာမျက်နှာသာရဖို့ဆိုပါစို့သူတို့မှာဘာဖြစ်ခဲ့ခဲ့တွေရှိသလဲ
ဈေးရ
ောင်းတဲ့မျိုးသမီးကဆရာဝန်စီကရောအားဆိုတဲ့တင်းစိုးကိုရှားကောင်းရထားမယ်အဲ့
ဒီမှာဆုပ်ပြေးတော့လို့
စိတ်ခံစားမှုရှိနေတဲ့အမျိုးသမီးဖြစ်ချင်လဲဖြစ်နေမယ်လူတွေဘာတွေရင်ဆိုင်ပြတ်တန်းနေရလဲဆိုတာတင်းဘယ်တော့မှသိမှာမဟုတ်သိလဲသိနိုင်မှာမဟုတ်တင်းကနှိတ်ချပြီးတော့ဆက်ဆံဖို့ပါပဲကျမယုံကြည်တာကသူတို့အကျိုးတွေပြောဖို့အချိန်ကားတော့ရှိမှာပါဇီဝိတဲ့သူတယောက်ပုံစံမျိုးနဲ့ပြုတ်မှုဆက်ဆံတာကကျင့်နေဆရာမကောင်းပါဘူးဒါပေမဲ့ကျမတို့လှုပ်ဆောင်တဲ့အရာတိုင်းမှာချက်ချင်းမြတ်တာနဲ့လှုပ်ဆောင်ပြီးတော့တင်ပြုတ်မှုခဲ့တဲ့အရာတွေပုံမဆိုးွားတဲ့တုံ့ပြန်မှုမျိုးနဲ့မတုံ့ပြန်သင့်ပါဘူးလို့ထင်တယ်
အဲ့ဒီမှာဖြေပေးနိုင်မယ်ထင်တယ်ကောင်းပြီဒီမှာသိကောင်းတဲ့မေးခွန်းလို့ငါထင်တယ်ပြီးတော့နှုတ်ကပတ်တော်ကလှပစွာဖြေပေးထားတယ်အဲ့ဒီမေးခွန်းကိုလန်ဒန်ကကယ်လီကပေးထားတယ်ကျမရဲ့စုံစမ်းခြင်းအတွက်ဆူတောင်းနေခဲ့ပြီးတော့ကျမစိတ်နှလုံးသားကိုပြောင်းလဲစေဖို့ဖျားစီမှာအချိန်ပေါင်းများစွာဆူတောင်းပြီးတာတော့မှကျမပြောင်းလဲလာတယ်လို့မခံစားရဘဲနဲ့ကျမဟာပူပူဆိုးလာပါတယ်ဒါပေမဲ့ကျမကသာခွင့်ပြုလိုက်မယ်ဆိုရင်ဖျားရှင်တကယ်ပဲကျမအထက်ကနေလှုပ်ဆောင်နိုင်မှာပါဒီလိုဆိုရင်သူမရဲ့နှလုံးသားတွေကဆန္ဒတွေကို
သိမှန်တာပေါ့တကယ်အမှန်ပဲလေ
ဖျားသခင်အားခွင့်ပြုကင်တွယ်ပေးဖို့ခြေလန်းအဆင့်တွေကဘာတွေလဲဒီလိုဆိုရင်သူမရဲ့စုံစမ်းနှောက်ယှက်ခြင်းက သူမအတွက်တိတ်မခက်ခဲတော့ပါဘူး။သူမရဲ့နှလုံးသားထဲကဆန္ဒတွေကိုဘုရားသခင်ထံပို့ဆောင်လိုက်တယ်
။ကောင်းပြီ။ကျမတွေ့တာလည်းနှုတ်ကပတ်တော်ချင်းရှိတဲ့ချင်းကြီးတစ်ပေတရုမှာနှုတ်ကပတ်တော်ကနှစ်ပေါင်းများစွာကျမကိုကူညီပေးခဲ့တယ်။မန်နေဂျာကိုလှုပ်ချင်လာခဲ့ရင်အဲ့ဒီမန်နေဂျာကိုမလှုပ်ဖဲနေခဲ့တယ်။သင်သိလား။နားလည်အောင်စူးစမ်းခဲ့တဲ့ကျမကိုဘုရားကနှုတ်ကပတ်တော်နဲ့ဘုရားကဘာလို့မကူညီပေးတာလဲ။တစ်ပေတရုအခန်းကြီး9အခန်းငယ်30မှာခရစ်တော်ယေရှုအားဖြင့်ငါတို့ကိုထာဝရဖုံးသေးသို့ခေါ်တော်မူသောခတ်သိမ်းသောကျေးဇူးကိုပြုတော်မူသောဖခင်သခင်သည်ဒုက္ခဆင်းရဲခံပြီးသောသင်တို့ကိုစုံလင်တည်ကြည်ခိုင်ခံမြဲမြံစေတော်မူလိမ့်မည်။အခုကျွန်မသိတယ်သင်ကြားမှုတွေအများကြီးလှုပ်ဆောင်မှုအချိန်တွေမရှိပါဘူး။ဒါပေမဲ့အဲ့ဒါကိုသိရှိလာတဲ့အခါမှာတခါတရံမှာမှားယွင်းတဲ့သုံးတစ်ခုကိုကျူးလွန်ပြီးတဲ့နောက်မှာဖခင်ရှင်အားတခါတရံမှာကျွန်မတို့လှုပ်ဆောင်မိတဲ့အရာပေါ်မှာအနည်းငယ်နာကျင်ခံစားရမှာပါ။ဒီလိုနာကျင်မှုခံစားရတာကလေဖျားတကယ်မနစ်တပ်ဘူးဆိုတာသိဖို့ပဲကျမသိသမျှအရာအလုံးကမှန်တဲ့အရာကိုလှုပ်ဆောင်ခြင်းနဲ့ဘာတူးမဆိုးဖျားတကယ်တမှာအဲ့ဒီအတွက်ငိုကြွေးပြီးတင်ကြားခံယူမယ်ဆိုရင်တော့ထပ်ပတ်ကိုတင်မြင်ရပါလိမ့်မယ
်ဖျ
ားတကယ်လာရောက်လွတ်မြောက်စီမှာဖြစ်တယ်နှုတ်ကပတ်တော်ပြောတာကကျမတို့ကိုပြောင်းလဲပေးတာဖုံးတော်ထင်ရှားပြီးထင်ရှားဖို့ဖြစ်တယ်ဆိုလိုတာကတော့နင်းနေနင်းနေပြီးတော့ရုတ်တရက်ပဲပြန်ကြည့်လိုက်မယ်ဆိုရင်ဖျားရှင်ကျမကိုပြောင်းလဲပေးခဲ့တယ်ကျမအရင်ကလိုမဟုတ်တော့